ပြည်내တိုင်းဆင်းကနေရက်ွက်အဆင့်ထိအုပ်ချုပ်ရေးဖွဲ့စည်းပုံပြောင်းတဲ့အမိန့်ကြေညာချက်ကိုစစ်တပ်အာဏာသိမ်းတဲ့နှစ်ပတ်လည်နေ့စက်တင်ဘာလ18ရက်နေ့နေစွဲနဲ့ကြေညာချက်အမှတ်နှစ်မြင်ဆောင်2006ဆိုပြီးထုတ်ပြန်ခဲ့တာလို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနအရာရှိတဦးကပြောပါတယ်။အဲ့ဒီအမိန့်ကြေညာချက်ကိုတော့နာဖအတွင်ရေးမှူးတဲ့ဒုတိယဗိုလ်ချုပ်ကြီးတိန့်စိန်ကလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။ဖွဲ့စည်းပုံအတိအတွက်အမိန့်စာကိုအထွေထွေအုပ်ချုပ်ရေးဦးစီးဌာနအနေနဲ့စက်တင်ဘာလ18ရက်နေ့ကလေးကရခဲ့ပေမဲ့တိုင်းခရိုင်မြို့နယ်နဲ့ရက်ွက်အဆင့်အထိကျောင်းလဲဖွဲ့စည်းမဲ့ဖွဲ့စည်းပုံဖြစ်နေတဲ့အတွက်အစားထိုးခံထားရမယ့်ဝန်ထမ်းတွေကိုစတင်ရွေးချယ်တဲ့အလုပ်ကိုပဲဆောင်ရွက်နိုင်သေးတယ်လို့အဲ့ဒီအထွေထွေအုပ်ချုပ်ရေးဦးစီးဌာနအရာရှိကပြောပြပါတယ်။အရဗီကဖတ်ရှုခွင့်ရခဲ့တဲ့ဖွဲ့စည်းပုံအစ်စ်မှာတော့ပြည်내တိုင်းအဆင့်နဲ့ခရိုင်အဆင့်အေဂျင့်တရားရေးနဲ့ဖွံ့ဖြိုးရေးကောင်စီယာဉ်တွေကိုစစ်ပက်ဆိုင်ရာအရာရှိတွေကပဲဆက်လက်ရယူထားမှာဖြစ်ပါတယ်။ပြည်내တိုင်းအေဂျင့်တရားရေးနဲ့ဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌယာဉ်ကိုတက်ဆိုင်ရာတိုင်းစစ်ဌာနချုပ်တိုင်းမှုတွေကတာဝန်ယူသွားမှာဖြစ်ပြီးတော့ခရိုင်အဆင့်အေဂျင့်တရားရေးနဲ့ဖွံ့ဖြိုးရေးကောင်စီခရရကဥက္ကဋ္ဌယာဉ်ကိုတော့တက်မတော်အရာရှိဖြစ်ရမယ်လို့အမိန့်စာမှာဖော်ပြထားပါတယ်။အထူးသဖြင့်အရင်စစ်ဘက်ကနေရာယူခဲ့တဲ့ပြည်내နဲ့တိုင်းအေဂျင့်တရားရေးနဲ့ဖွံ့ဖြိုးရေးကောင်စီအဖွဲ့ဝင်ယာဉ်တွေကိုပြည်내တိုင်းရဲတပ်ဖွဲ့မှုတွေနဲ့ပြည်내တိုင်းစီမံကိန်းရေးဆွဲရေးဦးစီးဌာနမှုတွေကိုနေရာပေးထားတာတွေ့ရပါတယ်။သဘောကတော့တဝတ္တဥက္ကဋ္ဌခရက်ကဥက္ကဋ္ဌစတဲ့ယာဉ်တွေကိုအရင်လိုပဲစစ်ဖက်အရာရှိတွေကသာစက်ကင်ထားမဲ့အတိတ်ပဲဖြစ်ပါတယ်။ဒါပြင်ခရိုင်အဆင့်အုပ်ချုပ်ရေးပုံစံကိုလည်းတိုင်းအဆင့်မှာလိုပဲနေရာခံထားမှာဖြစ်ပါတယ်။မျိုးနယ်အေဂျင့်တရားကြီးနဲ့ဖွံ့ဖြိုးရေးကောင်စီအဆင့်မှာတော့မရက်ကဥက္ကဋ္ဌယာဉ်ကိုအထွေထွေအုပ်ချုပ်ရေးဦးစီးဌာနမျိုးနယ်အုပ်ချုပ်ရေးမှုကိုဥက္ကဋ္ဌယာဉ်ပေးမှာဖြစ်တယ်လို့အမိန့်စာမှာရေးထားပါတယ်။ရက်ွက်အဆင့်မှာတော့နိုင်ငံရေးအသွေးရောင်ကင်းနဲ့ရက်ွက်ကလေးစားကြည်ညိုတဲ့အဖွဲ့ဝင်2ဦးနဲ့ဖွဲ့စည်းမှာဖြစ်ပြီးအဲ့ဒီ2ဦးတည်းကတဦးကိုဥက္ကဋ္ဌတာဝန်ပေးမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်စစ်ယူနီဖောင်းဝတ်စစ်တပ်အရာရှိတွေဟာအစ်စ်ပြောင်းလဲဖွဲ့စည်းတဲ့ဖွဲ့စည်းပုံအရပြည်내တိုင်းနဲ့ခရိုင်အဆင့်အုပ်ချုပ်ရေးပိုင်းအဖွဲ့ဝင်ယာရုတွေမှာဆက်လက်တာဝန်ထမ်းဆောင်မယ်ဆိုရင်အရွက်ဝယ်ပြောင်းရမှာဖြစ်ပြီးအဲ့ဒီစစ်ဘုတ်ဟာပြည်ထရေးဝင်ကြီးဌာနလက်အောက်ကအထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့ဝန်ထမ်းဒါမှမဟုတ်စီမံကိန်းရေးဆွဲရေးဌာနဝန်ထမ်းအဖြစ်နဲ့ပဲဆက်လက်တာဝန်ထမ်းဆောင်ရမှာဖြစ်တယ်လို့စောစောကအထွေထွေအုပ်ချုပ်ရေးဦးစီးဌာနအရာရှိကပြောပါတယ်။ဖွဲ့စည်းပုံအဟောင်းနဲ့အစ်စ်ခြားနာချက်ကတော့ဖွဲ့စည်းပုံအဟောင်းမှာစစ်တပ်ဘက်ကအရာရှိတွေကိုစစ်ယူနီဖောင်းဝတ်ပြီးပြောင်ပြောင်တင်းတင်းအုပ်ချုပ်ခိုင်းတာနဲ့အခုအစ်စ်မှာတော့စစ်ယူနီဖောင်းကနေအရွက်ဝယ်ပြောင်းပြီးအုပ်ချုပ်ခိုင်းတာပဲကွာတဲ့အတွက်တိတိတသာထူးခြားပြောင်းလဲတာတော့မရှိဘူးလို့အဲ့ဒီအထွေထွေအုပ်ချုပ်ရေးဦးစီးဌာနအရာရှိကပြောပါတယ်။လက်ရှိအချိန်မှာတော့ဝန်ထမ်းတစ်အစားထိုးခံထားရေးအတွက်ခရိုင်အေဂျင့်တရားရေးနဲ့ဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌအထွေထွေအုပ်ချုပ်ရေးဦးစီးဌာနညွှန်ကြားရေးမှူးမြန်မာနိုင်ငံရဲတပ်ဖွဲ့ရဲမှူးနဲ့စီမံကိန်းရေးဆွဲရေးဦးစီးဌာနအရာရှိတွေဦးဆောင်ပြီးမျိုးနယ်နဲ့ရက်ွက်အဆင့်မှာတာဝန်ထမ်းဆောင်မဲ့ဝန်ထမ်းတွေကိုရွေးချယ်နေပြီလို့သိရပါတယ်။ဒါကြောင့်ရက်ွက်အဆင့်အေဂျင့်တရားရေးနဲ့ဖွံ့ဖြိုးရေးကောင်စီကိုပြန်ပြီးဖွဲ့စည်းဖို့ပြင်ဆင်နေတယ်ဆိုတာဟုတ်ပါသလားလို့အခုတိုင်းညောင်လေးမြို့နယ်ကဒေသခံတအုပ်ကို RFB ကမေးတဲ့အခါမှာတော့
မျိုးနယ်မှာတော့ရက်ရက်ကအကုန်လုံးကိုတာဝန်ကရက်ဆက်နေတယ်ဆိုပြီးတရင်ဖြစ်တယ်။23ရက်နေ့မှာစပြီးတော့အဲ့လိုကြားရပါတယ်။အဲကြားတော့ဒီရက်ရက်ကတွေနေရာမှာအသာထိုးပြီးတော့ကမ္ဘောဒီးယားကိုလောလောဆယ်မှာရဲဖွဲ့ရနေပြီးတော့တပ်ပြရတယ်လို့အဲ့လိုလေကြားတယ်။ကျန်ဖွဲ့တဲ့နေရာမှာတဲ့အခုလူငယ်ပေါ့နော်40အောက်ပေါ့ပညာတတ်တွေနဲ့ပြန်ပြီးဖက်ပြီးမယ်။ဟိုလောလောဆယ်တော့ရဲအကြသေးတဲ့လူတွေတော့စိတ်ရင်းတော့နည်းနည်းရှိတာပေါ့ဗျာ။အဲ့ဒါနဲ့တကယ်တကယ်ကဒီကျန်ခုတ်ကနေပြီးတော့သူတို့သဘောကျတဲ့လူပေါ့နော်။သူတို့ရွေးချယ်ပေးတဲ့လူဖြစ်ဖို့များရင်လို့ဒီရက်ရက်အတိုင်းဝန်းရပဲပြန်ပြောနေတာကြား။
ညောင်လေးပင်မြို့နယ်ဒေသခံတဦးပြောသွားတာပါအခုလိုမျိုးအောက်ခြေခရိုင်မြို့နယ်ကျေးရွာနယ်ရက်ွက်အဆင့်အေဂျင့်တရားရေးနဲ့ဖွံ့ဖြိုးရေးကောင်စီတွေမှာအရက်သားတွေကိုတာဝန်ပေးတဲ့ရည်ရွယ်ချက်ဟာတရားဥပဒေစိုးမိုးရေးလုပ်ငန်းတွေနိုင်ငံတော်တည်ဆောက်ရေးလုပ်ငန်းတွေကိုအချိန်အဟုန်မပြတ်ဆောင်ရွက်နိုင်ဖို့နဲ့နောက်မှကျင့်သုံးမဲ့စီမံခန့်ခွဲရေးရန်ရည်ရတွေကိုမျှော်မှန်းပြီးပြည်နယ်တိုင်းခရိုင်မြို့နယ်နဲ့ကျေးရွာရက်ွက်အဆင့်အုပ်ချုပ်ရေးအဖွဲ့တွေကိုပြင်ဆင်ဖွဲ့စည်းတာလို့အမိန့်စာမှာဖော်ပြထားပါတယ်ဒါပေမဲ့လို့စစ်အစိုးရရဲ့ရည်ရွယ်ချက်ဟာအရက်ဖက်အုပ်ချုပ်ရေးပုံစံပြောင်းတယ်ဆိုပေမဲ့စစ်ဘိုလ်တွေကိုပဲအရက်ဝက်လေတောင်းဝင်ပေးဖို့များတယ်လို့ရန်ကုန်နိုင်ငံရေးအသိုင်းအဝိုင်းကဝေဖန်ပြောဆိုနေကြကြောင်းပါခင်ဗျာ